အခုမြန်မာနိုင်ငံတည်ရှိတဲ့နေရာမှာလွန်ခဲ့တဲ့နှစ်ပေါင်းတန်း100လောက်ကအသက်ရှင်နေထိုင်ခဲ့တဲ့ထူးခြားစံပြတဲ့ပိုးကောင်တစ်မျိုးကိုမြန်မာနိုင်ငံမှာတွေ့တဲ့ပရင်းထဲမှာသိပ္ပံပညာရှင်တွေကတွေ့ရှိခဲ့ကြပါဗျ။အဲ့ဒီပိုးကောင်ရဲ့ဥကောင်ဟာထူးခြားစံပြပြီးသစ်ပင်တွေပေါ်မှာတွားတွားတဲ့သဘောတက်ရောက်စေတဲ့ပိန့်ရှိရှိခြေထောက်တွေရှိနေတာကိုတွေ့ရတယ်လို့ဆိုပါတယ်။အဲ့ဒီထူးဆန်းတဲ့ပိုးကောင်ဟာတခြားဘလို့ပိုးကောင်တွေနဲ့မှမတူတာကြောင့်သိပ္ပံဆိုင်ရာမျိုးရင်းတစ်ခုအဖြစ်တည်ကြားသတ်မှတ်ဖို့လိုလိမ့်မယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဒိုင်နိုဆောတွေခေတ်ကတည်ရှိခဲ့တဲ့အဲ့ဒီပိုးကောင်ဟာအရန်တဲလွန်ပြီးအတောင်ပံနေလည်းမပါဘူးလို့ဆိုပါတယ်။အဲ့ဒီပိုးကောင်မျိုးနှစ်ကောင်သာတွေ့ရှိခဲ့ပြီးသူတို့ဟာမြန်မာနိုင်ငံမှာတွေ့ရှိတဲ့ပရင်းထဲမှာပုံစံမပြတ်တည်ရှိနေတာလို့ဆိုပါတယ်။လက်ဘင်းကရှည်ပြီးမျက်လုံးအကြီးကြီးတွေပါရှိတဲ့အတွက်ရုတ်တရက်ကြည့်လိုက်ရင် ET နဲ့တူကြောင်း Oregon ပြည်နယ်တက္ကသိုလ်ကပိုးမွှားဗေဒဆိုင်ရာဂုဏ်သုဆောင်ပါမောက်ခ George Pointer ကပြောပါတယ်။ထုတ်ပြန်ထားတဲ့ဓာတ်ပုံတွေအရဆိုရင်တော့အဲ့ဒီပိုးကောင်ဟာပရွက်စိတ်နဲ့ပုံစံခက်ဆင်ဆင်တူနေတာကိုတွေ့ရပါတယ်။မျိုးတုံးသွားပြီးဖြစ်တဲ့ဒီပိုးကောင်ဟာအခုချိန်မှာမျိုးတုံးသွားပြီဖြစ်တဲ့ရှားပါတရိတ်ဆန်ပေါင်းတန်းပေါင်းများစွာတဲ့ကတခုအပါဝင်ဖြစ်တယ်လို့ဆိုပါတယ်။သူ့ရဲ့ထူးခြားတဲ့ပုံစံကြောင့်မျိုးရင်းသစ်တခုအဖြစ်သတ်မှတ်ရမှာဖြစ်ကြောင်း Oregon တက္ကသိုလ်ကပြောပါတယ်။ဒီပိုးကောင်ဟာအသားစားမျိုးနွယ်ထဲမှာပါဝင်ပြီးခြကမြင်းနီစတဲ့ပိုးကောင်အသေးလေးတွေတစ်ပင်နဲ့ဟင်းသီးဟင်းရွက်တွေမှာကပ်နေတဲ့မျိုးတွေကိုစားကပ်ပုံရတယ်လို့ဆိုပါတယ်။ဒီပိုးကောင်ရဲ့အထူးခြားဆုံးအရာကတော့တတိကံပုံရှိတဲ့ဦးကောင်ဖွဲ့စည်းပုံနဲ့ကျိုးသားတွေလိုမျက်လုံးအဝိုင်းလုံးလုံးကြီးတွေတစ်ဖက်တစ်ချက်စီမှာပါရှိခြင်းဖြစ်တယ်လို့ဆိုပါရခင်ဗျာ။